အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာဒီမိုကရေစီအနာဂတ်ကိုလိုလားသူတွေအပေါ်စစ်ဆိုရကဖိနှိပ်ရက်စက်ကြမ်းကြုတ်မှုတွေအရှိန်မြင့်လှုပ်ဆောင်လာခဲ့ပါလေ။အမျိုးသားအမျိုးသမီးနဲ့ကလေးသူငယ်ထောင်ပေါင်းများစွာတေဆုံးခဲ့ရတယ်လို့လေကြောင်းတိုက်ခိုက်မှုတွေကြောင့်စာတင်ကျောင်းတွေနဲ့ဖျားကျောင်းဝိပြူရနေရာတွေလည်းပျက်စီးခဲ့ရပြီးအရတား1.6တန်းကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါလေ။မြန်မာနိုင်ငံမှာပုံမဆိုးရွားလာနေတဲ့အခြေအနေကဆိုးရွားလာတဲ့လူခွေအကြက်တဲကိုကိုစားပြုပြီးဒေသတွင်းတည်ငြိမ်ရေးကိုပုံမချိမ့်ချောက်လာနေကြောင်းအရှေ့အာရှနဲ့ပစိဖိတ်ရေးရာဒုတိယလက်ထောက်နိုင်ငံကြားရေးဝန်ကြီးမယ်လစ်ဆာဘရောင်းကမကြာသေးမီကလွှတ်တော်ထွက်ဆိုချက်မှာပြောခဲ့ပါလေ။မြမအကြက်တဲကိုဖြည့်ရှင်းနိုင်မိုးကမြမစစ်တပ်ကိုနောက်ကျောင်းပြန်လှည့်စေဖို့တွန်းအားပေးရမယ်လို့ဒုတိယလက်ထောက်နိုင်ငံကြားရေးဝန်ကြီးဘရောင်းကပြောပါတယ်။
Sanctions are an important tool to promote accountability.
Facebook အရေးယူမှုတွေလှုပ်ဆောင်တာကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ရက်စက်ကြမ်းကြုတ်မှုတွေကျူးလွန်နေတဲ့စစ်အစိုးရအပေါ်တာဝန်ခံတာဝန်ယူမှုကိုမြှင့်တင်ပြီးမှဖြစ်တယ်လို့သူတို့ရဲ့အကျိုးစီးပွားတွေကိုလည်းကြီးကြီးမားမားထိခိုက်စေမယ့်လက်နက်တစ်ခုဖြစ်ပါတယ်။အာဏာသိမ်းပြီးကတည်းကစစ်တပ်ဦးဆောင်တဲ့နိုင်ငံတော်အုပ်ချုပ်ရေးကောင်စီခေါင်းဆောင်မြောက်များစွာကို Facebook အရေးယူမှုတွေချမှတ်ထားပါတယ်။စစ်အစိုးရရဲ့ဖိနှိပ်မှုတွေကိုထောက်ပံ့ပေးတဲ့အဓိကဝင်ငွေလမ်းကြောင်းတွေပေါ်အားစိုက်ပြင့်မှတ်ထားပြီးပြင်းပြင်းထန်ထန်အရေးယူနေပါ
နိုင်ငံပိုင်ပန်တွေကိုအရေးယူတာကစစ်ဆိုးရရဲ့နိုင်ငံခြားငွေသုံးစွဲနိုင်ငံကိုပြင်းပြင်းထန်ထန်ကတ်သက်ထားပြီးလက်နက်ဝယ်ယူရမှာအသုံးပြုတဲ့လမ်းကြောင်းကိုဖယ်ရှားလိုက်နိုင်တာပဲလို့ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဘရောင်းကမှတ်ချက်ပြုပါတယ
် We are fully prepared to intensify actions in these areas
စစ်ဆိုးရကပြည်သူလူထုကိုအကြမ်းဖက်မှုနဲ့ဖိနှိပ်မှုတွေဆက်လုပ်နေမယ်ဆိုရင်ဒီကဏ္ဍတွေမှာပြင်းထန်တဲ့အရေးယူမှုတွေအတွက်အရှိန်မြှင့်တင်ဖို့ကျွန်တော်တို့ကောင်းကောင်းပြင်ဆင်ထားပြီးဖြစ်ပါတယ်တိုက်ခိုက်မှုတွေနဲ့အကြမ်းဖက်မှုတွေကိုရက်ကိုရက်ရပါမယ
်ပိတ်ဆို့အရေးယူမှုတွေချိတ်ဆက်လှုပ်ဆောင်နိုင်ဖို့အတွက်လည်းအမေရိကန်ဥဆောင်ပြီးဗြိတိန်ကနေဒါဩစတြေးလျနဲ့ဥရောပသမဂ္ဂအပါအဝင်မဟာမိတ်တွေမိတ်ဖက်နိုင်ငံတွေနဲ့ညှိနှိုင်းဆောင်ရွက်နေပါတယ်စီးပွားရေးဖိအားတွေအပြင်စစ်ဆေးရကိုအထူးကြံစည်ပြီးနိုင်ငံတကာရဲ့ယုံကြည်လက်ခံမှုမရရှိစေဖို့အတွက်လည်းတန်တမာရေးအရအရေးယူဆောင်ရွက်မှုကလည်းအရေးကြီးကြောင်းဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဘရောင်းကပြောပါတယ်
President Biden underscored the importance of democracy in Burma.
သမ္မတဘိုင်နန်ကမနစ်ကကမ်ဘောဒီးယားမှာကျင်းပတဲ့အာဆီယံဆက်ဆက်ထိပ်သီးအစည်းအဝေးတွေမှာမြန်မာနိုင်ငံဒီမိုကရေစီအရေးကိုအလေးပေးပြောကြားခဲ့ပါတယ်။ဒုတိယသမ္မတဟဲရစ်စ်ကလည်းအင်ဒိုနီးရှားမှာအလားတူလှုပ်ဆောင်ခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးဘလင်ကင်အတိုင်ပင်ခံချာလတ်နဲ့ကျမတို့ရဲ့ခေါင်းဆောင်ပိုင်းအားလုံးကအာဆီယံအဖွဲ့ဥက္ကဋ္ဌလုပ်ခဲ့တဲ့အင်ဒိုနီးရှားနဲ့အတူမြန်မာအရေးအလေးပေးပြီးတန်ကင်းတမန်ကင်းတွေဆက်လက်လှုပ်ဆောင်နေပါတယ်
။မြန်မာအခြေတဲ့ဖြစ်ရှင်းနိုင်ရင်လည်းမြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလေးစားတဲ့လမ်းကြောင်းစီပြန်သွားနိုင်ရေးဆက်လက်တွန်းအားပေးဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကအလေးနဲ့တန်ိဋ္ဌာန်ချထားပါတယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ